အမေရိကန်ပြည်ထောင်စုတဝန်တရားမဝင်လာရောက်နေထိုင်သူ900ကျော်ကိုမနေ့ကြာသပတေးနေ့ကဖမ်းဆီးခဲ့တယ်လို့အများအပြားကိုစစ်လေနေနဲ့နိုင်ငံတွေကနေနင်ထုတ်ခဲ့တယ်လို့အင်ဗျူရောကပြောပါတယ်။တရားမဝင်ဝင်ရောက်လာသူအများအများကိုနင်ထုတ်မယ်လို့သမရကကတိပြုထားတဲ့အတိုင်းတရားမဝင်နိုင်ငံတွေရောက်နေပြီးပြစ်မှုကျူးလွန်သူ938ယောက်ကိုဖမ်းဆီးခဲ့တယ်လို့ယာနဲ့ချီကိုစစ်လေနေနဲ့ပြန်ပို့ပေးခဲ့တယ်လို့အင်ဗျူရောပြောခွင့်ရကာရိုလိုင်းလေဗစ်က X လူမှုကွန်ရက်မှာရေးခဲ့ပါတယ်။ဇန်နဝါရီလ23ရက်မနေ့ကြာသပတေးနေ့မှာပဲအမေရိကန်လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေဟာနယူးဂျာစီပြည်နယ်နေဝမြို့ကအလို့ယုံတစ်ခုကိုကြာသပတေးနေ့ကဝင်ရောက်စီးနှင်းပြီးနေထိုင်ခွင့်အထောက်အထားမရှိသူတွေသာမကအမေရိကန်နိုင်ငံသားတွေကိုလည်းဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးခံရသူတွေထဲစစ်မှုထမ်းဟောင်းတွေပါဝင်တာကြောင့်နိုင်ငံသားအခွင့်အရေးကိုချုပ်ပေါက်တာဖြစ်တယ်လို့နေဝမြို့တော်ဝန်ကပြောကြားခဲ့ပါတယ်။တရားမဝင်ဝင်ရောက်လာသူတွေကိုအကာအကွယ်ပေးထားတဲ့အတွက်စန်ကျူရီကွန်ခိုရမျိုးတွေလို့တင်စားခေါ်ဆိုနေတဲ့မျိုးတွေမှာတရားမဝင်တွေကိုဖမ်းဆီးမယ်လို့သမ္မတဒေါ်နယ်ထရန့်ကပြောထားတဲ့အတိုင်းပဲနေဝက်မျိုးမှာအဖမ်းအဆီးတွေစတင်လုပ်ဆောင်ခဲ့တာဖြစ်ပါတယ်။အာဏာပိုင်တွေဝင်ရောက်စီးနှင်းရှာဖွေတဲ့အလို့ယုံနာမည်ကိုတော့မျိုးတော်ဝန်ရောလူဝင်မှုကြီးကြပ်အရာရှိတွေကပါထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဇန်နဝါရီလ20ရက်နေ့ကသမ္မတဖြစ်ကျန်းသစ်စာကျင်းဆိုခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲတရားမဝင်လာရောက်နေထိုင်သူတွေအားလုံးကိုဖမ်းဆီးပြီးနိုင်ငံတွေကနေထုတ်ဖို့သမ္မတအမိန့်ညင်ညာချက်တွေသမ္မတထရန့်ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။